မန္တလေးတိုင်းမြင်းချံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုလက်ပြပုံနဲ့တိုက်ခတ်ခဲ့ကြောင်းမြင်းချံ Black Tiger MBT လို့အမည်ပေးထားတဲ့ဒေသခံကာကွယ်ရေးအဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။တနင်္ဂနွေနေ့ညဘက်တိုက်ခတ်မှုကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရသွားတယ်လို့လည်းအဖွဲ့ခေါင်းဆောင်ဘိုမိုက်ခဲကပြောပါတယ်။
လေရည်ပြပေါ်ကျွန်တော်တို့ MBT တက်ဖွဲ့ရေပေါ်တော့ဒီ UG အဖွဲ့တွေကနေပြီးတော့အနိကပ်ပြီးတော့ဝင်ပြီးတော့ပေါ်တော့ကျွန်တော်လက်ပြပုံလေးဝင်ပြီးတော့ပြစ်ခဲ့တာပါအဲဒီမှာကျွန်တော်တို့ကင်းဆောင်နေတဲ့တသားအင်အားရေထွက်တော့ကျွန်တော်မတည်ဘူးဒါပေမဲ့ကျွန်တော်တို့ပြလိုက်တဲ့လက်ပြပုံကြောင့်ပေါ်တော့ဒီကင်းဆောင်နေတဲ့စကားစတသားနှစ်ဦးထိခိုက်ဒဏ်ရာရသွားတယ်တယောက်ကတော့ဒီရော်ဘီမင်းထဏ်ရရသွားတော့ကြဗျာဟုတ်ဆွဲပြီးတော့ဒီကားအောက်ကိုဝင်သွားတာတွေ့ရပါတယ်ခင်ဗျာ
ဒီကြိမ်ထဲမှာဆိုရင်မျိုးပြပျောက်ကြတိုက်ခတ်နေတာခုနှစ်ကြိမ်ချက်မနေရှိသွားပြီလို့လည်းပြောပါတယ်နောက်ထပ်လည်းတိုက်ခတ်မှုတွေတိုးမြင့်ဖို့ပြင်ဆင်ထားတာကြောင့်စစ်ကောင်စီတပ်ဖွဲ့တွေရှိရာနေရာတွေကိုအရက်သားတွေတွာလာမှုတွေမလုပ်ကြဘူးလဲတိုက်တွန်းထားပါတယ်
ကျွန်တော်တို့ MBG တပ်ဖွဲ့အနေနဲ့ပေါ့နော်ဒီရန်နခင်းတောင်တက်လာတာလည်းငါကျွန်တော်တို့မျိုးသိမ့်တိုက်ပွဲတွေကိုပို့ဆောင်သွားဖို့ရှိတယ်စကမ်းတိုက်ပွဲတွေကိုပို့ဆောင်သွားဖို့ရှိတယ်အဲဒါတို့ချိန်နေရပေါ့နော်ချိန်နဲ့အမျှပေါ့နော်ဘယ်ချိန်မှလို့မပြောနိုင်တာတခုပဲအချိန်မီးဖြစ်သွားနိုင်တဲ့အနေအထားတခုမှာဒါကြောင့်မလို့အဲမိဘပြည်သူတွေအနေနဲ့ပေါ့နော်စိတ်အုပ်စုနဲ့ပေါ့နော်ဝေးကွာတဲ့နေရာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့လောကရှောင်ရွေးလို့မရဘူးဆိုရင်တော့မှာပေါ့နော်ဒီစိတ်အုပ်စုအထိုင်ချရပေါ့နော်စကမ်းနေဆောက်ဦးကြီးဒီနေရာဒီမှာအထူးသဖြင့်သွားလာခြင်းမပြုလို့ကျွန်တော်တို့ဘက်ကအကြံပေးချင်တာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အနေနဲ့စီးရရပါတော့တာရင်တာတဲ့ချိန်နဲ့လက်တဲ့ချိန်ပေါ့နော်။ခုတော့ခွင့်ရရရတဲ့ချိန်ကိုကျွန်တော်တို့ကတော့ဝင်လုံးပါပဲ
။ပြင်းချံမျိုးအထွေထွေအုပ်ချုပ်ရေးမှုရုံတိုက်ခတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့မန္တလေးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးသိန်းထေကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့အခမ်းအနားတစ်ခုတက်ရောက်နေတာလို့တုံ့ပြန်ပါတယ်ရှင်။